အရင်ဦးဆုံးအနေနဲ့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ခရိုနီစီးပွားလုပ်ငန်းရှင်တွေနဲ့ပတ်သက်တဲ့ဝေဖန်မှုပေါ် NLD ဘက်ကတုံ့ပြန်ထားတဲ့အကြောင်းကိုတင်ပြပေးပါမယ်။ခရိုနီစီးပွားလုပ်ငန်းရှင်တွေဘက်ကနိုင်ငံအကျိုးအတွက်ကူညီပေးမှုတွေကိုကြိုဆိုရမှာဖြစ်တယ်လို့ဒီခရိုနီတွေကိုတာဝန်ခံမှုတာဝန်ယူမှုအပြစ်ရှိတဲ့လုပ်ငန်းရှင်တွေဖြစ်အောင်ဝိုင်းဝန်းပံ့ပိုးကြဖို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဗဟိုတာဝန်ရှိသူတူကပန်ကြားလိုက်ပါတယ်။မအင်ချင်းနိုင်ကအကြောင်းစုံကိုတင်ပြပေးပါမယ်ရှင်။
NLD လွှတ်တော်ကိုယ်စားလှယ်တွေအတွက်စွမ်းရည်မြင့်တင်တန်းန်းကိုနေပြည်တော်ကဥတေစာရဲ့ထူးကုမ္ပဏီအုပ်စုပိုင်းဒက္ခိဏတိရိခရိုင်ဟိုတယ်ဆုံနေမြေကရွှေစံအိမ်ဟိုတယ်မှာဒီဇင်ဘာလ16ရက်နေ့ကနေ18ရက်နေ့အထိ3ရက်တာကျင်းပခဲ့တဲ့အတွက်ဝေဖန်မှုတွေရှိခဲ့ပါတယ်။အဲ့ဒီမှာ NLD လွှတ်တော်ကိုယ်စားလှယ်ပေါင်း200ကျော်တင်တန်းပို့ချဖို့အတွက်စီစဉ်ခဲ့တဲ့ NLD ဗဟိုတာဝန်ရှိသူတအုပ်ဖြစ်တဲ့ကိုမျိုးရနောင်သိန်းက VOE ကိုအခုလိုပြောပါတယ်။
အားလုံးဒီကြောင်တိုင်းနဲ့နိုင်ငံပါတီတစ်ခုအနေနဲ့နိုင်ငံတကာအကူအညီရှိသူများဆောင်လုပ်ပြပါမယ်။ဒီစနေနေ့လို့ပြောစင်ရတဲ့အခါမှာအချင်းအကန့်အသတ်ရှိပါမယ်။ဒီဖေဖော်ဝါရီလမှာတက်တော်မစကြပါတနည်းအားလုံးဒီဘုအတွက်တနန်းဆရာတွေအားလုံးဝမ်းပြီးတော့စဉ်းစားကြပါတယ်။ပြီးတော့တနန်းကမနေ့7နိုင်ညနေ6နိုင်အထိဆိုတော့အရှမ်းများပါတယ်။အကြောင်းအရာတွေလည်းအရှမ်းများပါတယ်။အစဉ်တည်းတည်းတင်ရောစဉ်းစားတဲ့အခါမှာလည်းပြီးတော့မအထောက်မှဒီကနေတတော်များများကဒီကိုယ်စားလှယ်တွေဒီဘုစဉ်းစားတယ်။ဘာကြောင့်လဲဆိုတော့ဒီတော့အပူအစဉ်ဖြစ်ပါတယ်။ဒီတော့မှလည်းပဲလုံးမရကန်ဆက်နေနေရဆိုတော့စီဆိုင်ဟိုတယ်ရှိနေတော့เนาะဒီဟိုတယ်ဝိုင်ရှင်နေရလဲအခုဒီလိုမျိုးဆိုတော့တော့အရင်အဆင်ပြေပါတယ်နောက်တစ်ခုကဒီဟိုတယ်မှာတည်နေဆိုတော့ကျွန်တော်အထက်နေထဲမှာရေဘူးကလေဘောမချက်ဆောက်လို့ပြောပါဘူးအစားတောက်ဆိုလို့ရှိရင်လည်းတမန်အစားတောက်ပဲကျွန်တော်ပြောပြပါတယ်ဒီဟိုတယ်ဝိုင်ရှင်နေနေဒီပြည်ချင်းနေဆိုတော့မှာကျန်ရှင်းပြပါကျွန်တော်တို့ကိုယ်တိုင်ကတော့ restaurant ဟိုတစ်တူပဲမရှိပါဘူးညအိတ်လူရောက်အောင်ပဲကြာရပါပြီဆိုရင်ကျွန်တော်ကြောဆောက်ပါတယ်ဆိုတော့ဟိုတယ်လိုမြန်မာကညအိတ်ဖို့အတွက်တနည်းအားလို့နေပြင်ပေါ်ပါလိမ့်မယ်ကိုယ်တိုင်ဒီအတွက်ထိုင်ရောက်အစဉ်ကြီးတဲ့ညစံတနည်းအားကျွန်တော်ဆွေးနွေးတာပ
ါအခုလို NLD ရဲ့ပထမဆုံးအကြိမ်ကျင်းပတဲ့စွမ်းရည်ညှစ်တင်ရေးတင်တန်းကိုမန္တလေးတိုင်းကချင်နဲ့ရှမ်းပြည်နယ်အပါအဝင်နေပြည်တော်ဒေသတွေကအနိုင်ရလွှတ်တော်ကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်လွှတ်တော်မှာဥပဒေပြုပြဋ္ဌာန်းရမယ့်အကြောင်းအရာတွေနဲ့ပတ်သက်လို့အနိုင်ရလွှတ်တော်ကိုယ်စားလှယ်တွေကိုတင်တန်းပို့ချတာတာဖြစ်ပြီး NLD အနေနဲ့ခရိုနီစီးပွားရေးသမားတွေနဲ့ပတ်သက်တဲ့ဆိုတဲ့ဆွဆွဲချက်တွေဟာမှန်ကန်မှုမရှိဘူးလို့တင်တန်းကိုဥဆောင်ပို့ချသူတဦးဖြစ်တဲ့တရားလွှတ်တော်ရှေ့နေကြီးဦးကိုနီကပြောပါတယ
်ခရိုနီနဲ့ကျွန်တော်တို့ကပတ်သက်တယ်လို့ဆွဆွဲရင်တော့အဲ့ဒီဆွဆွဲချက်ကိုတော့ကျွန်တော်တို့ကငြင်းရလိမ့်ဒါကြောင့်လို့ဆိုတော့ကျွန်တော်တို့ရဲ့ယူရချက်ကတင်တန်းပေးတာပါတင်တန်းပေးတာဆိုတာကျွန်တော်တို့အရေးခံရတဲ့တော်တော်အမှတ်တွေတိုင်းပြည်အချို့ကိုကြိတိရောက်ရောက်ဆောင်ရွက်နိုင်အောင်ကျွန်တော်တို့တင်တန်းပေးတာပါအဲ့တော့တင်တန်းပေးတယ်ဆိုတော့အနေနဲ့အရရကလွတ်တော်အမှတ်တွေကိုကျွန်တော်တို့ကခေါ်ပြီးတော့စုစည်းရတယ်နေရာထိုင်ခင်းစီစဉ်ပေးရတယ်တင်တန်းပေးဖို့အတွက်တင်တန်းခန့်မှန်းလို့ဟာမျိုးကျွန်တော်တို့ကလိုအပ်တယ်အဲ့တော့ကျွန်တော်တို့မြို့သားဒီမိုကရေစီအဖွဲ့ချုပ်မှာအဲ့ဒီ facility အဲ့ဒီအခြေအနေတွေပေးနိုင်တဲ့အနေအထားမရှိဘူးဒါလူတိုင်းသိပါတယ်တော့ကျွန်တော်တို့ပါတီကအမတမဆင်းရပါတယ်ကျွန်တော်တို့ရုံးငန်းလေးကလည်းကျင်းကျင်းလေးပါအဲ့တော့ဒီလိုတနိုင်ငံလုံးအတိုင်းအတာနဲ့အရေးကြီးတဲ့လုပ်ငန်းဆောင်တာတွေကိုလုပ်ဖို့လိုအပ်တဲ့အခါကျတော့ကျွန်တော်တို့အဆင်ပြေတဲ့နေရာမှာလုပ်ရတာပါပဲ
NLD အနေနဲ့ခရိုနီတွေနဲ့ပတ်သက်တဲ့တီးခြား view ဟာမူဝါဒတွေကိုချမှတ်ပြီးဆောင်ရွက်တင်တယ်လို့မြမနိုင်ငံရေးတုံသက်သူတချို့ကထောက်ပြခဲ့ကြပါတယ် NLD ဘက်ကတော့ခရိုနီလုပ်ငန်းရှင်တွေနဲ့ပတ်သက်လို့သူတို့ရဲ့သဘောထားကိုကိုမျိုးရန်အောင်သိန်းကအခုလိုရှင်းပြပါဗျာ
ကျွန်တော်တို့နိုင်ငံအနာဂတ်ဒီဆောင်ရည်အတွက်ကိုလုပ်ငန်းရှင်များလိုပါပဲဒီ community ကိုတာဝန်ရှိမှုတောင်းဆမှုရှိတဲ့တော့လုပ်ငန်းရှင်တွေအဖြစ်နဲ့ကြောင်းရလို့ရတောင်းလဲရမှာပဲကြောင်းရမယ်ဆိုရင်နိုင်ငံသားမှာရောက်နေတဲ့နိုင်ငံသားမှာရောက်နေတဲ့ပြဿနာတွေကိုမာဒီတဲ့ပြန်ဆီးဆင်းအောင်လို့ကျွန်တော်ဆိုတာဒီကကြားမှာပဲမာဒီတဲ့မှာဒီပြဿနာတွေဆီးဆင်းနေလေဆိုလို့ရှိရင်ဒီပြည်သူ့အကျိုးရှိတာပဲအဲ့တော့ဒီခါလေးတောင်းရှင်အားလုံးအမျှော်မြင်ရှိရှိနဲ့ဆွေးနွေးဖို့လိုတယ်လို့ကျွန်တော်ပြောနေတယ်ဒီကျွန်တော်အမားဒီပြုလုပ်ခဲ့တဲ့ဆွေးနွေးမှာမကနေနိုင်ငံကိုရှောက်မယ်ဆိုရင်ကျူးစွကြမှာပဲတော့အဲ့တော့ကျွန်တော်တို့အစိုးရကျွန်တော်ကလေးရှိနေတော့ဒီဒီမာတီစီဝိုင်းဖုန်ပြဖို့အတွက်ဒီကကျွန်တော်တို့ခင်ဗျားများပြီးစီဝိုင်းလုပ်ငန်းရှင်တွေလက်ရှိစီဝိုင်းလုပ်ငန်းရှင်တွေအများစုပြီးခရိုနီဖြစ်ခဲ့ကြတာကြီးတယ်နော်ကွန်မြူနတီကြတာလည်းကိုယ်လေးဆက်ကြည့်စေတော့အဲ့တော့ကျွန်တော်အစိုးရလက်ထက်မှာခရိုနီဖြစ်ပြီးတာပဲပြီးတော့ကျွန်တော်အစိုးရလက်ထက်မှာလုပ်ငန်းအလုံးဒီပုံလေးနဲ့တာမှုနဲ့တောင်းဆိုမှုရှိဖို့လုပ်ရမယ်နော်ဒီအရေးအကြီးကြီးတယ်ဒီလုပ်ငန်းရှင်တွေနော်ခရိုနီအဲ့ဒီအတင်ချောင်းကောင်မဲ့လုပ်ငန်းရှင်တွေဟာတာဝန်ယူတာဝန်ခံမှုအပြည့်နဲ့ဒီမှာနိုင်ငံအကျိုးရှိအောင်ကျွန်တော်လုပ်ပေးဖို့အတွက်ကဒါကျွန်တော်တို့အလုံးမှာတာဝန်ရှိပါတယ်
NLD ဥက္ကဋ္ဌတောင်းဆန်းစုကြည်ကတော့သူဥဆောင်မဲ့အစိုးရတက်လက်ထက်မှာတိုင်းပြည်ထူထောင်ရေးအတွက်အားလုံးနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့အမျိုးသားပြည်လည်တည်မြဲရေးကိုလည်းအလေးထားမှာဖြစ်တယ်လို့အစင်တစိုက်ပြောဆိုထားတာပါရှင့်